အမေရိကန်နိုင်ငံဖလော်ရီဒါပြည်နယ်မှာလက်နက်မဲ့အမေရိကန်အာဖရိကန်ဆက်ကြောသက်ရွယ်လူငယ် Trevon Martin ကိုအင်အားလုံးညွှန်ရေးစေတနာဝန်ထမ်းစောင့်ကြည့်သူအမေရိကန်လူမျိုး George Zimmerman ကတပ်ဖြတ်လိုက်တဲ့အမှုမှာ Zimmerman အပြစ်မရှိကြောင်းတရားရုံးဂျူရီလူကြီးတွေဆုံးဖြတ်လိုက်တဲ့အတွက်အမေရိကန်နိုင်ငံမြို့တော်တော်များများမှာတနင်္ဂနွေနေ့ကဆန္ဒပြသူတွေစုရုံးဆန္ဒပြခဲ့ကြပါတယ်။ဒီဆုံးဖြတ်ချက်ဟာလူမျိုးရေးပေါ်အခြေခံတဲ့စီရင်ချက်ဖြစ်တယ်လို့ရှုမြင်ကြတဲ့ဆန္ဒပြသူတွေကနယူးယောက်၊ဆန်ဖရန်စစ္စကို၊ဘော့စတန်၊ဒက်ထရိုက်တန်၊ရှီကာဂိုမြို့ပါဝင်မြို့ကြီးတွေမှာလုပ်ခဲ့တဲ့ငြိမ်းချမ်းရေးဆန္ဒပြပွဲတွေမှာတရားမျှတမှုရှိရေးအတွက်တောင်းဆိုခဲ့ကြပါတယ်။တနင်္လာနေ့ကတော့ Los Angeles က Cable News Network စာအုပ်နာမှာအထူးကုန်ရဲတပ်ဖွဲ့ဝင်တွေကဥပဒေနဲ့မညီတဲ့စုဝေးမှုလို့လူစုလူဝေးတွေကိုဖြိုခွင်းပြီးလူ6ယောက်ထက်မနည်းကိုဖမ်းဆီးခဲ့ပါတယ်။ဒီအတွက်အားလုံးအေးအေးချမ်းချမ်းတည်ငြိမ်ရှိဖို့အမေရိကန်သမ္မတ Obama ကတနင်္လာနေ့ကပန်ကြားလိုက်ပါတယ်။